တနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်အသီးသီးမှာထိုက်သင့်ပြစ်ဒဏ်ကြားခံထားပြီးစီကံကောင်းမွန်စွာနေထိုင်နေတဲ့အကျဉ်းသား814ယောက်ကိုလူငိမ့်ခွင့်ပြုတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြည်ထောင်စုနေအထိမ့်အမှတ်ဖြစ်ကြေညာခဲ့ပါတယ်။နောက်တစ်ချိန်ပြည်မှုကျူးလွန်ရင်ကြာရှိနေတဲ့ပြစ်ဒဏ်တွေနဲ့ပေါင်းပြီးကြားခံရမယ်ဆိုတဲ့ခံဝင်နဲ့ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတွေမပါဝင်ပါဘူးလို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ခုချိန်ထိရရှိထားတဲ့စည်ရင်းတွေအရာနိုင်ငံရေးကြောင့်အကျဉ်းချနေသူတွေမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားများအကူအညီဆောင်ရှောက်ရေးအဖွဲ့ကဦးထွန်းကြည်ကပြောပါတယ
်114ရောက်တယ်နောက်ဆုံးအဲ့ဒီလိုသိရတာဒီအမွေးစီဝါတော့မပါဘူးဗျာငါတို့တော့အမွေးစီဝါဆိုရင်တို့အမွေးစီဝါတော်တော်များများလွတ်ပေးတယ်အနောက်ကဓာတ်ထုတ်မှုလို့ဟုတ်ပြီနော်ညောင်းကစားတို့နော်အပြားတဲ့ဒီလောက်ပဲတို့အထူးသဖြင့်တော့နိုင်ငံရေးအကျဉ်းသားတွေတရားဥပမာလဲပါလာမတွေ့ရ
ပြည်ထောင်စုနေအထိမ်းအမှတ်စစ်ကောင်စီအကြီးအကဲလူငိမ့်ချမ်းသာခွင့်ပေးခဲ့တာဟာနိုင်ငံရေးအမှုတွေနဲ့ထောင်ချနေသူတွေအပေါ်အကျုံးမဝင်တဲ့ပုံဖြစ်နေတာမို့မျှတမှုမရှိနိုင်ဘူးလို့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုကိုဆောင်ရွက်ပေးနေတဲ့ရှင်းနေတူကအခုလိုပြောပါတယ
်ဒီလူငိမ့်တက်တာဆိုရင်ဆိုတဲ့အခွင့်အရေးတရားကအားလုံးနဲ့အကျုံးဝင်တဲ့အခွင့်အရေးတရားဖြစ်ဖို့လိုတာဒီခုနရာဇဝတ်ပြည်အကျဉ်းသားတွေရဲ့ခံစားသည်နိုင်ငံရေးနဲ့ဆက်နွယ်တဲ့စီမှုပုံမှန်ကျူးလွန်တဲ့သူတွေတော့ဒီကိုကြီးခံစားကိုမပေးဘူးဆိုတော့အကြာဆက်ဆံမှုမျိုးကတော့ဒီလိုဒီင်းသက်တာကိုပြီးတဲ့နေရာမှာမစင်းလာအပ်ဘူးလို့ဆရာတော်ဒီတိုင်းနဲ့နေဒီင်းသက်တာကိုတရားတော့တော်တော်များများလွတ်လာကြလိမ့်မယ်လို့အားလုံးကပြောနေနေကြတဲ့အချိန်မှာဒီအခွင့်အရေးကျင်းသားတွေပဲဒီင်းသက်တာကိုပြီးပြီးတော့ငါငါကကြီးပါဝင်ပေါ့နိုင်ငံရေးရွေတဲ့ပြည်မှုတွေနဲ့ပြည်ထောင်စုခံရတဲ့ဒီကိုကြီးမရဘူးဆိုရင်တော့ဒီမြရတဲ့အခုဒီပြည်ပုံမျိုးမဟုတ်ဘူးလို့ဒီတိုင်းနေမှာ
ပြည်တော်စုနေအထိမ့်မှန်အနေနဲ့နှစ်ရှည်ထောင်တန်းတွေချမှတ်ခံထားရတဲ့ NLD အစိုးရကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရဲ့ပြစ်ဒဏ်ထက်ဝက်ကိုလူငိမ့်ချမ်းသာခွင့်ပေးခဲ့တယ်လို့အေတပ်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရတဲ့46ဦးကိုအမှုတွေပိတ်သိမ်းပေးပြီးပြန်လွှတ်ပေးခဲ့ပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတနိုင်ငံလုံးအကျဉ်းထောင်အသီးသီးက814ယောက်ကိုလူငိမ့်ချမ်းသာခွင့်ပေးခဲ့တယ်လို့ကြေညာခဲ့ပြီးမဲ့စစ်ကောင်စီသတင်းစာတွေမှာထုတ်ပြန်ထားတဲ့စည်ရင်းတွေတိုင်းနယ်ပြည်နယ်ကလေလာဆောင်ကြည့်သူတွေပြုစုထားတဲ့စည်ရင်းတွေအရတော့လွတ်မြောက်အကျဉ်းသားဦးရေဟာ400နီးပါးသာရှိပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကဦးထွန်းကြည်ကလည်းသူတို့စည်ရင်းအရာ814ယောက်မရှိဘူးလို့ပြောပါတယ်
။သူတို့ကယုံကြည်လို့မရတော့တဲ့အနေအထားဖြစ်သွားပြီလေ။ဆိုင်ရွက်ပေါ်မှာပေါ့နော်၊ကျင်ညာတာ814ပေါ့။ထောင်မျိုးလိုက်ပြီးတော့ contact လုပ်တဲ့အခါမှာလည်းဥပမာလည်းပြောရင်အနာအကစားပြောရင်းရှိတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါမဖြေရားများနေတာလေ။သူကိုယ်နဲ့ကအတိအကျမသိဘူးလို့ပြောနေတယ်။အဓိက814ကိုလွှတ်ပေးတာကြီး။တက်တာလူငင်းခွင့်လို့ပြောတာပေါ့နော်။ဒါပေမဲ့အနာအဖွဲ့ပေါင်းမြောက်များစွာနဲ့နော်တင်းတင်းကြပ်ကြပ်သူတို့ကလွှတ်ပေးတာ။တော့ဒါပေမဲ့ဒီကိစ္စကအပြင်မှာကြတော့လေ။နော်လေးပုံပုံအဲ့ဒါတပုံတော့ပဲအထွန်းကြီးတို့အနေနဲ့ခံမလို့ရသေးတယ်။ကြံတဲ့လူတွေကိုသူတို့ဘယ်လိုပုံစံမျိုးနဲ့လွှတ်ပေးမှလဲလွှတ်ပေးပြီးပြီလား။လွှတ်ပေးတဲ့စင်းရောသူတို့ပြောတာနဲ့တကယ်လက်တွေ့ရရောကဲ့ရည်လားအဲ့ဒါတရားနဲ့မိကုတ်ထုတ်ဆရာကြီးအများကြီးဖြစ်သွားပြီ။ဘယ်လိုလွှတ်ပေးတဲ့လူတွေကိုသူတို့ပြန်လိုက်တဲ့အခါကျတော့လေသူကဥပမာဆိုလေးလာပဲလူတို့တယ်လို့ဆိုဒီလိုပုံစံမျိုးတွေဆိုတဲ့အခါကျတော့လွှတ်ပေးတယ်ဆိုတာပဲကြီးညာချက်နဲ့ဆိုင်ရပုံရှိတယ်တကယ်လက်တွေ့မှာတော့အလုပ်ဖြစ်လာတာမတွေ့ရဘူ
းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထုတ်ပြန်ထားတဲ့အတိုင်း814ယောက်ကိုလွှတ်ပေးပြီးဖြစ်တယ်လို့ VOA ကိုပြောပါတယ်နိုင်ငံရေးကျင်းသားတွေပြန်လွှတ်မပေးတာနဲ့ပတ်သက်လို့လည်းအခုလိုတုံ့ပြန်ပါတယ
်ဟုတ်ကဲ့အဲ့ဒီက12နာရီမှာ814ယောက်လုံးကိုဟုတ်တယ်ဖေဖော်ဝါရီ12နဲ့12နာရီမှာပြီးအလုံးလွှတ်ပြီးပါပြီတဲ့သူကတနိုင်ငံလုံးကလွှတ်တာပါတယ်ထောင်ရကျလူတို့ကတော့သူ့ရဲ့မူအတိုင်းပဲလွှတ်တာပဲငါကငါနဲ့တရားစွဲဆိုခံထားတဲ့လူတွေပါတယ်ဆန္ဒပြမှုကကျွန်တော်တို့အကျံတက်ဆန္ဒပြမှုကြောင့်တရားစွဲမှုတွေပါတယ်အဲဒီထဲမှာတော့ကျွန်တော်တို့ကျွန်တော်တို့ကနောက်မှမလုပ်ပါဘူးဆိုတဲ့ဝန်ခံချက်နဲ့ကျွန်တော်တို့လွတ်ရမှာမျိုးဖြစ်တယ်ဗျအဲသူတို့ဝန်ခံချက်မပေးတဲ့သူတွေကတော့ကျွန်တော်တို့ဒါလွတ်ပြီးတဲ့အထက်မှာချန်ရဲကောင်းကြံရနိုင်တယ်အပြင်ကျွန်တော်တို့ကရာဇဝတ်မှုကျူးလွန်ထားတဲ့လူတွေပေါ့ခင်ဗျားတို့ပြောတာတော့နိုင်ငံရေးအကျဉ်းသားတွေပြောတယ်ရာဇဝတ်မှုကျူးလွန်ထားတဲ့လူတွေကသူ့ရဲ့ဥပဒေပုံမှန်နဲ့ပဲကျွန်တော်တို့ကတရားစွဲတာလည်းဖြစ်တယ်အဲအဲ့ဒီမျိုးတွေတော့ပါနိုင်မှာမဟုတ်ပါဘူးဗျ
စစ်တပ်ကအာဏာသိမ်းပြီးနောက်အကျဉ်းသားလူငိမ့်ခွင့်၅ချိန်လုပ်ခဲ့ပါတယ်2021ခုနှစ်အောက်တိုဘာလမှာအကျဉ်းသားတွေထောင်ထဲချီလူငိမ့်ခွင့်ပေးခဲ့တဲ့ုံကတော့နိုင်ငံရေးအကျဉ်းသား၁၀ခန်းသာပါဝင်ခဲ့ပါတယ်ခင်ဗျာ